ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးချံပေးပုဂ္ဂိုလ်တဦးအမြန်ဆုံးခန့်အပ်ဖို့ဒေါ်ဆန်းစုကြည်ကမကြသေးမီကသတင်းမီဒီယာကိုပြောကြားခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ဒီကိစ္စကိုလက်ခံသဘောပေါက်တဲ့အကြောင်းကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူကဒီကြတာရီနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့တော့အပြည့်စုံသိရအောင်ဒေါ်လလတန်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ရှင်။ကုလသမဂ္ဂတွင်ရေးမှူးချုပ် Mr. Ban Ki-moon နဲ့မြန်မာနိုင်ငံရေးရာကိုနည်းနည်းနည်းနည်းစောင့်ကြည့်လေ့လာသွားနိုင်မယ့်အချင်းပြည့်တာဝန်ယူနိုင်မဲ့သူကိုခန့်အပ်ရင်မြန်မာနိုင်ငံရဲ့အခြေအနေမှန်ကိုတိတိကျကျသိမှာဖြစ်တဲ့အတွက်အမြန်ဆုံးအချင်းပြည့်အကြံပေးပုဂ္ဂိုလ်တဦးကိုခန့်အပ်ဖို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကပြည်မီဒီယာကိုမကြသိမီကပြောကြားခဲ့တာဖြစ်ပါတယ်။တက္ကသိုလ်2010ခုဇန်နဝါရီလကစလို့အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်မစ္စတာအေဘရာဟမ်ဂမ်ဘာရီရာထူးကနေနှုတ်ထွက်ခဲ့ပြီးဒါဖော့ဆိုင်ရာကုလသမဂ္ဂလုပ်ငန်းတွေကိုလွှဲပြောင်းတာဝန်ယူခဲ့တာဖြစ်ပါတယ်။သူရဲ့နေရာမှာအတွင်းမှုချုပ်ရဲ့ရုံးဝန်ထမ်းအရာရှိချုပ်လည်းဖြစ်တဲ့အိန္ဒိယနယ်ပွားမစ္စတာဗီဂျေနံပြားကိုပူးတွဲတာဝန်ယူဖို့လွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်မာတင်နစက်စကီကခုလိုတိုက်တွန်းချက်တွေကိုနားလည်သဘောပေါက်တဲ့အကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ
်။ We have repeatedly said that not just because the distinguished voice of Aung San Suu Kyi has been heard on this too.
ကုလသမဂ္ဂအနေနဲ့မကြာခဏပဲပြောကြားခဲ့ပြီးပါပြီ။ထင်ရှားလာတဲ့ဒေါ်ဆန်းစုကြည်ကခုလိုပြောခဲ့တဲ့အပြင်အထွေမှုချုပ်ရဲ့မြမမိတ်ဆွေများအဖွဲ့ဝင်နိုင်ငံအချို့ကလည်းဒီလိုမျိုးအကြံဉာဏ်တွေကိုပေးခဲ့ပူပါတယ်။အထွေမှုချုပ်အနေနဲ့အခုလိုတစ်ဖက်ကပေးလာတဲ့အကြံဉာဏ်တွေကိုလက်ခံသဘောပေါက်ပြီးစဉ်စားသုံးသပ်ပေးမှာဖြစ်ပါတယ
်။ကုလသမဂ္ဂအထွေမှုချုပ်ဟောင်းကိုဖီအန်နန်နဲ့ထက်ကမြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်2006ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာဂမ်ဘာရီအနေနဲ့မြန်မာနိုင်ငံအမျိုးသားပြန်တဲ့ရင်ကြားစီရေးတွေကြားဝင်ဆောင်ရွက်ပေးရမှာအောင်မြင်မှုများမရရှိခဲ့လို့ဝေဖန်ခြင်းခံခဲ့ရတာဖြစ်ပါတယ်။2010မှာသူနှုတ်ထွက်ခဲ့ပြီးနောက်ပိုင်းလက်ရှိသူ့နေရာမှာပူတွဲတာဝန်ထမ်းဆောင်နေသူမစ္စတာဗီဂျေနံပြားဟာမြန်မာနိုင်ငံကို2010နိုဝင်ဘာလရွေးကောက်ပွဲတွေအပြီးပထမဦးဆုံးကျင်းသွားရောက်ခွင့်ရခဲ့ပါတယ်။ထိုစဉ်နေအိမ်ကျေချုပ်ကလူမျိုးဆဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်မြန်မာစစ်ဆေးရာအရာရှိတွေနဲ့လည်းသူတွေ့ဆုံခွင့်ရခဲ့ပါတယ်။မစ္စတာနမ်ဘီယာနီနဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အောင်မြင်တဲ့ထူးခြားမှုတွေမရရှိခဲ့ပါဘူး။ဒါကြောင့်ကုလသမဂ္ဂအထွေမှုချုပ်မြန်မာမိတ်ဆွေများဖွဲ့ဝင်နိုင်ငံဖြစ်တဲ့ဗြိတိန်သမ္မတကြီးမတ်ဂလဂရန့်အပါအဝင်တခြားဖွဲ့ဝင်နိုင်ငံချို့တို့ကအထွေမှုချုပ်အနေနဲ့အချင်းပြည့်အကြံပေးပုဂ္ဂိုလ်တို့ခန့်အပ်ဖို့ဆွေးနွေးအကြံပေးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်တို့အချင်းပြည့်ခန့်အပ်နိုင်ဖို့ရည်ကြီးတဲ့အကြောင်းပြပရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစုအယအဖွဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းကတော့အခုလိုသုံးသပ်ပါတယ
်ဒီကနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကတော်တော်လေးကိုယ်ပြောင်းမှရှိနေပါတယ်တစ်ဖက်မှာလည်းပဲရွေးကောက်ပွဲအပေါ်မှာပြည်သူလူထုကမကျေနပ်မှုရှိနေတယ်ခနေ့ရွေးကောက်ပွဲထွက်ပေါ်လာတဲ့ပါလီမန်မှာလည်းပြည်သူလူထုရဲ့အကျိုးစီးပွားအတွက်လိုအပ်တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလုပ်မဲ့အလားအလာတွေကသိတွေ့ကြဘူးပေါ့နော်ဆိုတော့ဒီအပေါ်မှာနိုင်ငံရေးရာအုံကြွမှုတွေအများကြီးဖြစ်ပေါ်လာနိုင်တယ်ဒီတိုင်းသားဒေသတွေမှာဒီတိုင်းသားအခွင့်အရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းမဲနဲ့စီးရင်းနည်းနဲ့ဖြေရှင်းမဲအတွက်ကြောင့်မကုဆိုရင်ပြစ်ခတ်ရစေသဘောတူညီမှုတွေကလည်းပြစ်မဲ့သဘောမျိုးရှိနေတယ်တိုက်ပွဲတွေလည်းဆက်ပြီးတော့ဖြစ်ပေါ်နေတယ်ဆိုတော့ဒီလိုအနေအထားမျိုးမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာအင်အားစုအလုံးပါဝင်တဲ့အသွင်ကူးပြောင်းရေးတစ်ခုဖြစ်တယ်ပြောနေရုံလောက်နဲ့တော့မလုံလောက်ဘူးမစ္စတာနမ်ဘီယာကသွားပြီးတော့အကြံပြုခဲ့တာရှိတယ်ကုလသမဂ္ဂအတူတူညီလာခံမှာလည်းဆွေးနွေးခဲ့တာရှိတယ်ဒါပေမဲ့လို့ဒါတွေကအကောင့်ထဲပေါ်မလာတော့ဒါတွေကိုစက်တဲ့အကောင့်ထဲပေါ်ဖို့အတွက်မြန်မာနိုင်ငံကဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအင်အားစုတွေရောလက်ရှိစစ်တပ်ခေါင်းဆောင်တွေနဲ့ရောအိန္ဒိယနိုင်ငံတွေနဲ့ပါဒါတိတိဆိုင်ဆိုင်ဆွေးနွေးဖို့လိုတယ်ဒီအတွက်အချိန်ပြည့်လှုပ်ဆောင်နိုင်တဲ့ကုလသမဂ္ဂထူထူတွင်းမှုချုပ်ကမြန်မာနိုင်ငံကိုယ်စားလှယ်တရားခန့်အပ်ဖို့အမြန်ဆုံးလိုအပ်နေပါတယ
်မြန်မာနိုင်ငံဆိုင်ရာထူးခြားပေးပုဂ္ဂိုလ်အချိန်ပြည့်တူခန့်အပ်ဖို့လိုအပ်တဲ့အကြောင်းနဲ့ပတ်သက်လို့ဒေါက်တာတောင်းထွန်းပြောခဲ့တာဖြစ်ပါတယ်ရှင်